ရှေ့တရုတ်ပင်လယ်ထဲမှာလေကြောင်းကာကွယ်ရေးနယ်မြေမြေပုံကိုတရုတ်ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်လိုက်တာကိုဂျပန်ကအကြီးအကျယ်ပဲကန့်ကွက်လိုက်ပါတယ်။အဲ့ဒီနယ်မြေထဲမှာတရုတ်တို့ကသူတို့အပိုင်မှာလို့ပြောနေတဲ့ဂျပန်ထိတ်ချုပ်ခံကျွန်းတွေလည်းပါဝင်တာပါ။ဂျပန်နိုင်ငံရဲ့အာရှနဲ့ကျွန်းစုများဆိုင်ရာဌာနအကြီးအကဲယူနီချီအီဟာရိုကတရုတ်နိုင်ငံယာယီတန်မှုဟန်ဂျင်ချင်ကိုဒီကနေ့ပဲဖုန်းခေါ်ပြီးတော့ဒီနယ်မြေတတ်မှတ်တဲ့ကိစ္စဟာလုံးဝကိုလက်ခံနိုင်စရာမရှိပါဘူးလို့ကန့်ကွက်ပြောကြားသွားပါတယ်။ဒီကျွန်းစုတွေနဲ့ပတ်သက်ပြီးတော့နှစ်နိုင်ငံကြားတင်းမာမှုမြင့်မားအောင်လို့လှုံ့ဆော်ပါတယ်ဆိုပြီးတော့လဲမစ္စတာအီဟာရီကတရုတ်ကိုဝေဖန်သွားခဲ့ပါတယ်။အခုဆင်းမြင်းသစ်တွေအရအဲ့ဒီတက်မှတ်နေမြေတဲကိုဝင်ရောက်လာတဲ့လေရင်အလုံးဟာတရုတ်အာဏာပိုင်တွေကိုအကြောင်းကြားရမှာဖြစ်ပြီးတော့သူတို့ဘယ်သူဘယ်ဝါဆိုတာကိုမပြောဘူးဒါမှမဟုတ်လေတရုတ်အစိုးရရဲ့အမိန့်ကိုမနာခံဘူးဆိုရင်အရေးပေါ်စစ်ရေးအရာကင်တွေဆောင်ရွက်တာနဲ့ဂျုံရမယ်လို့ဝက်ဘ်ဆိုက်ပေါ်မှာစနေနေ့ကထုတ်ပြန်ထားတဲ့ကြေညာချက်မှာပြောထားပါတယ်ဒီဆင်းမြင်းကဒီကနေ့ပဲစတင်အကျုံးဝင်တော့မယ်လို့လည်းဆိုပါတယ်ဒီလအစောပိုင်းတုန်းကလည်းသူတို့အစိုးလူမပါတဲ့ဂျပန်လေရင်တစည်းဂျပန်နိုင်ငံဘက်ကိုဥတီပြန်တန်းလာတာကိုတွေ့တွေ့ချင်းမှာဂျပန်တိုက်လေရင်တွေကိုအရှိတရုတ်ပင်လယ်ဘက်ကိုဂျပန်ကအစေလွှတ်လိုက်ပါတယ်ရှင်